ဂျပန်နိုင်ငံရဲ့အလို့သမားရှားဖားမှုပြဿနာကိုဖြေရှင်းဖို့မြန်မာအပါအဝင်နိုင်ငံသားအလို့သမား9သိန်းကိုလာမယ့်6နှစ်အတွင်းခေါ်ယူနိုင်မဲ့ပြည်ဝင်ဝင်ဗီဇာထုတ်ပေးရေးဥပဒေကိုဂျပန်လွှတ်တော်နှစ်ရက်စလုံးကအတည်ပြုလိုက်ပြီဖြစ်ပါတယ်။2019 AP ကဆက်လို့အသက်ဝင်လာမဲ့အဲ့ဒီဥပဒေမှာဂျပန်နိုင်ငံမှာအလို့ဗီဇာနဲ့ရောက်ရှိပြီးတော့လုပ်ကိုင်နေသူတွေကိုပို့ပြီးဦးစားပေးသွားမှာဖြစ်ပါတယ်။အခြေအနေအပြည့်စုံကိုတော့ဆက်ပြီးတင်ပြမှာပါ။အသက်အရွယ်ကြီးရင်သူလူကြီးများပြီးအလုတ်ကျန်းလုံနိုင်မဲ့သူရှားပါးလာတဲ့ဂျပန်နိုင်ငံမှာစီးပွားရေးကိုအရှိန်မြှင့်ဖို့ဆိုရင်နိုင်ငံသားအလုတ်သမားတွေကိုခေါ်ယူအသုံးပြုဖို့လိုတယ်ဆိုပြီးလွန်ခဲ့တဲ့2နှစ်လောက်ကတည်းကဂျပန်လွှတ်တော်မှာစတင်ဆွေးနွေးလာကြတာပါအလုတ်သမားဗီဇာထုတ်ပေးနိုင်မဲ့လူဝင်မှုဥပဒေကြမ်းတစ်ရပ်ကိုပြီးခဲ့တဲ့အောက်တိုဘာလထဲဂျပန်လွှတ်တော်မှာတင်သွင်းခဲ့ပြီးဂျပန်တိုက်ခိုက်ပါတီတွေနဲ့အာနာယ LDP ပါတီကိုယ်စားလှယ်တချို့ကပါကန့်ကွက်ခဲ့ကြပြီးနောက်ပြီးခဲ့တဲ့သတင်းပတ်ထဲမှာတော့နိုင်ငံသားအလို့သမားပြည်ဝင်ခွင့်ဗီဇာထုတ်ပေးရေးဥပဒေကိုဂျပန်လွှတ်တော်နှစ်ရက်စလုံးကအတည်ပြုလိုက်ပြီဖြစ်ပါတယ်။ဒီလူဝင်မှုဥပဒေအသစ်ဟာ2019 AP လကစလို့အသက်ဝင်လာမှဖြစ်ပြီးပထမအထုပ်အနေနဲ့မြန်မာအပါအဝင်နိုင်ငံသားအလို့သမား3သိန်း4000ကိုခေါ်ယူသွားမှဖြစ်ပြီးဂျပန်နိုင်ငံမှာအလို့တင်ဗီဇာနဲ့အလို့လုပ်နေသူတွေကိုဦးစားပေးသွားမှဖြစ်တယ်လို့တိုကျိုမြို့ကစားတောက်ဆိုင်ပန်ရှင်ဦးကျော်စိုးကပြောပါတယ်
။နောက်နေ့ April 1ရက်ရက်စမဲ့ budget ကနေနိုင်ငံရလို့ဒီမှာ3သိန်း4000လက်ခံတယ်။အဲအဲ့ထဲကနေသူ့လုပ်ငန်းတွေကနေပြီးတော့ recommend ပေးတဲ့ဟာနောက်ပြီးတော့ဒီ Japanese language နဲ့ပတ်သက်တဲ့ကျွမ်းကျင်မှုအတိုင်းအတာတစ်ခုရှိတဲ့သူတွေကကျွန်တော်မလောဆယ်ရှိနေတဲ့ training နဲ့လာတဲ့သူတွေကရလိမ့်မယ်
။ဂျပန်အစိုးရကခေါ်ယူမဲ့နိုင်ငံသားအလို့သမားတွေအတွက်ဗီဇာအမျိုးအစား2မျိုးသတ်မှတ်ထားပြီးလုပ်ငန်းကျွမ်းကျင်မှုအဆင့်အနည်းငယ်သာရှိတဲ့အလို့သမားတွေကိုဗီဇာသက်တမ်း5နှစ်အထိပေးမှာဖြစ်ပြီးမိသားစုကိုတော့ခေါ်ယူခွင့်မရှိပါဘူး။နောက်တစ်မျိုးကတော့သက်ဆိုင်ရာအလို့မှာကျွမ်းကျင်အဆင့်ရှိတဲ့အလို့သမားတွေအတွက်ပေးမယ့်ဗီဇာဖြစ်ပြီးမိသားစုကိုပါခေါ်ယူနိုင်မှာဖြစ်ပါတယ်။ပြည်ဝင်ဝင်ဗီဇာအသေးရအစပိုင်းမှာအလို့အမျိုးအစား5ခုအတွက်ခေါ်ယူမှာဖြစ်ပေမဲ့နောက်ပိုင်းမှာအလို့ကန္တ14မျိုးအတွက်ခေါ်ယူဖို့ဆုံးဖြတ်ထားတာပါ။ဒါဟာဂျပန်နိုင်ငံရဲ့အလို့သမားလူအချက်မြင့်မားမှုကိုပြနေတာဖြစ်တယ်လို့မြန်မာရေးလှုပ်ရှားသူတိုကျိုမြို့နေဦးတောင်းမြင့်ဦးကသုံးသပ်ပါတယ
်။မဖြစ်မနေလူကတော့လိုနေပြီဂျပန်ကဒါဂျပန်နီးယားလည်းအသက်ကြီးနေပြီ။နောက်တကယ်ပင်မမမလိုရမယ့်နေရာတွေမှာဂျပန်နီးယားမလုပ်ချင်တော့တချို့ဆိုင်တွေတော့ပိတ်ရမလို့ဖြစ်နေတယ်။အစိုးရကပရက်ရှာပေးတော့အစိုးရကဘလို့သမားခေါ်ဖို့ဟာသူတို့ကစဉ်းစားတာ။ဒါပေမဲ့လို့အဲ့ဒီဒီအတိုက်ခံနေတဲ့ဒီမီဒီယာတွေကဘာဖြစ်လို့ကန့်ကွက်ရလဲဆိုတော့နိုင်ငံသားတော့မကြိုက်တဲ့သူတွေကကန့်ကွက်တဲ့ပုံစံတစ်မျိုးပါ။နောက်တစ်မျိုးကကြတော့ဟုတ်ပြီလိုရင်ခေါ်ဒါပေမဲ့လို့ဒီခေါ်ထားတဲ့နိုင်ငံသားတွေကိုဟိုဘလို့ဟိုပုံစံမျိုးအကာအကွယ်ပေးမှလည်းခေါ်ရင်တော့လေတကယ်ကြွကျင်တဲ့လူမျိုးခေါ်ဖို့ဆိုတော့အဲ့လိုပုံစံမျိုးတွေနဲ့ပြောနေကြတာ
အထူးသဖြင့်လေယာဆိုင်ပြည်လုပ်ငန်းငါးဖန်လုပ်ငန်းနဲ့ဆက်ယုံနေမှာအလို့သမားလူအပ်ချက်ပိုများနေတာကြောင့်ဘာသာစကားအနည်းငယ်သာနားလည်ယုံနဲ့အလို့ရကြမှာဖြစ်တယ်လို့ဦးကျော်စိုးကပြောပါတယ
်အဓိကအချက်ကတော့ဒီကအရန်လူအပ်နေအထူးသဖြင့်ဒီငါးလုပ်ငန်းနဲ့ဆိုင်ပြည်လုပ်ငန်းအမှန်ပါပဲအဲ့ဒါတော့ငါးလုပ်ငန်းဆိုငါဖန်နိုင်တဲ့စွမ်းရည်ရှိပြီးတော့ထမ်းမဲ့လူအကြီးကျကမရှိတော့ဒါတည်းမလို့နော်လို့ဒီလုပ်ငန်းဝင်နဲ့မှာတုံးရတဲ့ဂျပန်ဘာသာစကားပြောတာဆိုတာလေးရလို့ရှိသူခေါ်မယ်ဆိုရင်ဒီ time လို့ရှိနေဘာသာစကားကျွမ်းကျင်မှုတိုင်းတက်ခုရရှော့မှာတည်ကြတယ
်အခုလိုနိုင်ငံသားအလို့သမားတွေဂျပန်ကခေါ်ယူမဲ့အတွက်မြန်မာနိုင်ငံသားတွေအတွက်အခွင့်အလမ်းပေါ်လာမှာဖြစ်ပေမဲ့လူကုန်ကူးခံရတာမျိုးမဖြစ်ဘူးတော့သတိပြုသင့်တယ်လို့ဦးကျော်ကျော်စိုးကတိုက်တွန်းပါတယ
်နိုင်ငံသားအနေနဲ့လူသမားတွေခေါ်တဲ့ခါမှာအဲ့လာမဲ့လို့သမားတွေလာမဲ့ပုံပုံတွေဇန်ခါချင်းကိုယူတာမျိုးကိုဂျပန်ကလက်မခံဘူးပြ။ဒါပေမဲ့လက်ရှိဒီကနေ့လက်တွေ့ဖြစ်ပြနေတဲ့ဟာကဗမာနိုင်ငံပါဝင်တခြားနိုင်ငံကသူတို့အခချင်းကိုပြရတယ်ပြ။အဲနောက်တစ်ချက်ကဘလို့ကြောင်းကြောင်းနဲ့ပဲဂျပန်ကိုလာလာစာချုပ်ချုပ်တဲ့ခါကျလို့ရှိရင်စာချုပ်ထဲမှာပါတဲ့အကြောင်းအရာအချက်လက်တွေကိုလာမဲ့သူတွေကတိတိကျကျသိရှိနားလည်ပြီးတော့ဂျပန်ရောက်တဲ့အခါမှာအဲ့ဒီစာချုပ်ပါအတိုင်းဖြစ်ဖို့ကမာဒီယာလာမဲ့လို့သမားတွေအဓိကနားလည်ဖို့လိုအပ်တယ်ဖြစ်ပါလေ။
အခုပြန်ထန်းလိုက်တဲ့ဂျပန်လူဝင်မှုဥပဒေသေးအရ2019 AP လကစပြီး2025ခုနှစ်အထိ6နှစ်တာကာလအတွင်းနိုင်ငံသားအလို့သား9သိန်းခေါ်ယူသွားမှာပါကဏ္ဍ14ခုအတွက်ခေါ်ယူမှာဖြစ်ပြီးလေယာဆိုင်ပြုတ်ရေး9ဖန်လုပ်ငန်းတက်ကြီးရွယ်ဦးစောင့်ရှောက်ရေးစီးသူဘူးဆက်ယုံကားပိုပစ္စည်းထုတ်ဆက်ယုံဆောက်လုပ်ရေးသင်းမောဒီဇိုင်းရေးကားပြင်လုပ်ငန်းနဲ့အဆောက်အအုံတန်ရှင်ရေးစတဲ့လုပ်ငန်းတွေအထိပါဝင်မှာဖြစ်ပါတယ်ခင်ဗျာ